မန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်မှာဖမ်းမိခဲ့တဲ့လက်နက်တွေဟာ KIA ဒုတ်တွေဖြစ်တယ်လို့စစ်ကောင်စီကဆွဆွဲထားတဲ့ပုံမှာမဟုတ်မှန်ဘူးလို့ KIA ဘက်ကပြန်ပြီးညင်းပါတယ်။တစ်ဆက်တည်းပါပဲကချင်ပြည်နယ်ထဲမှာတော့တိုက်ပွဲတွေကဆက်ဖြစ်နေပါတယ်။မိုးညင်းမြို့နယ်မှာတော့ KIA ရှေ့တန်းတပ်စခန်းကိုစစ်ကောင်စီဘက်ကလေယာဉ်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီလိုမျိုးလက်နက်ဖမ်းဆီးမှုတွေတိုက်ပွဲတွေရဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်။
မန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်ကန္နာလန်ရွှေကျက်ရဲ့ဖျားနီးမှာစီတယင်းစည်းကိုဒီလ9ရက်နေ့ကလွန်ညွေးတပ်ဖွဲ့ကစစ်ဆေးတာမှာမောင်းမြန်တနက်အလက်200ဆက်တနက်အလက်20ခွင်ပုံ89လုံးကြီးစံ3000ကျော်နဲ့ကြီးအိမ်54ခုစတာတွေဖမ်းဆီးရမိကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့တာပါဖမ်းဆီးရမိတဲ့လက်နက်တွေဟာ KIA ထုတ်လက်နက်တွေဖြစ်ဖော်ပြထားပေမဲ့KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဒါကိုညင်းဆိုပါတယ်
လက်နက်ပြရတော့ကျွန်တော်တို့ KOTA နဲ့ပတ်သက်မရှိဘူးခင်ဗျာဒီပေးအဖွဲ့အစည်းကိုလည်းကျွန်တော်တို့ရောင်းပေးတာတွေကုမီပေးတာတွေအမှမရှိဘူးအဲ့ဒါကျွန်တော်အသက်ကဟမေရဲ့ဒီလေးနဲ့ကြီးငယ်တွေအားလုံးကတော့ကျွန်တော်တို့ KOTA နဲ့တော့ဘာမှပတ်သက်မှုမရှိဘူးခင်ဗျာဒီလက်နက်နဲ့တူတာတွေတော့အများရှိပါတယ်တခြားအဖွဲ့အစည်းတွေလည်းဒါမျိုးတွေ့လည်းအများရှိပါတယ်ကျွန်တော်အဲ့လိုပဲပြောလို့ပါတယ်
ဒီလက်နက်တွေကိုစီတယ်ရင်ရဲ့အကန့်၅ကန့်အနက်ကနောက်ဆုံးအကန့်မှာအန်ဝက်နဲ့တဲလာတာဖြစ်ကြောင်းနဲ့ဖမ်းဆီးရမိတဲ့တရားခံကိုစစ်ဆေးမင်းမြန်းလျက်ရှိပြီးတရင်ဆက်ထုတ်ပေးသွားမှာဖြစ်ကြောင်းစစ်ကောင်စီကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ပြီးခဲ့တဲ့ဩဂုတ်လကလည်းမန္တလေးတိုင်းဒေသကြီးမရရမြို့နယ်ပန်းရရွာနီးမန္တလေးမိုးကုတ်ကားလမ်းမှာထော်လာကြီးတစည်းပေါ်ကနေမောင်းမြန်တနက်အလက်60လက်ပစ်ပုံ80ခွင်ပုံ85လုံးကြီးစံမျိုးစုံ8000ကျော်နဲ့ကြီးအိမ်130အပါဝင်လက်နက်အများပြားဖမ်းဆီးရမိခဲ့ဥပါရဲဒီတော်တွေမှာပဲကချင်ပြည်နယ်မိုးညင်းမြို့နယ်ရင်းတော်ကြီးဘက်နဲ့ဖားကန့်မြို့နယ်လီလိုလမ်းမပေါ်မှာတိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်ပြီးဘူမူကြီးနော်ဘူးကအခုလိုဆက်ပြောပါတယ
်တိုက်ပွဲကတော့ရင်းတော်ကြီးဘက်မှာတိုက်ပွဲရှိပါတယ်အတိုက်ပွဲတော့မဟုတ်ပါဘူးစစ်ကောင်စီဘက်ကနဲ့ကျွန်တော်တို့ခေတပ်ရင်း26ရဲ့ရှစ်တန်းနေတဲ့ဘက်မှာဒီနေ့လာပြီးတော့ပူးချဲတာရှိပါတယ်ညနေတော့ပေါ့နော်7:45မိနစ်ဝန်းကျင်တော့ပါလာမမပုံချေတာရှိပါတယ်နောက်အခုရှိတာကတော့ဟိုလီတူလန်းတက်မှာဒီနေ့လက်ဆက်ဒီမှာလမ်းလုံချုံရေယူတဲ့အဖွဲ့ကြီးနဲ့ကျွန်တော်တို့ခေဒီတိုက်ပွဲဖြစ်တာရှိပါတယ်အဲ့ဒီနေနေရာရှိပါတယ်ခင်ဗျာ
ဒီတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်ပြီးတရင်အသေးစိတ်တော့မရှိသေးဘူးလို့ပြောပါတယ်ဖားကန့်ဒေသခံတူကဖားကန့်မြို့နယ်တွင်တိုက်ပွဲဖြစ်တဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီမနေ့9:00လောက်ကတည်းကနေဒီကားဒီကားအတန်ကြားလိုက်၊ကျန်နေသွားလိုက်အတန်ကြားကျန်နေသွားလိုက်အရင်းနဲ့ရှိတယ
်။ဒေသတွင်းသတင်းမီဒီယာတွေကတော့မိုးညင်းမြို့နယ်ရင်းတော်ကြီးဘက်မှာစစ်ကောင်စီကဂျဲလီရင်နှစ်စီးနဲ့လေးချိန်တည်းမနဲ့ဘုံကျဲတက်ခိုက်ခဲ့ကြောင်းနဲ့ဖားကန့်မြို့နယ်လီလိုလမ်းမှာတော့ဒွန်ပန်နဲ့ခွန်ဆန်ရံရွာကြားမှာအင်အား200လောက်ရှိတဲ့စစ်ကြောင်းကို KIA ကမိုင်းခွဲတိုက်ပွဲဖြစ်ကြောင်းဖော်ပြပါရယ်။ပြီးခဲ့တဲ့တောက်ကြာနေ့ကတော့နောင်မီးကျေးရွာနဲ့မန်ပန်ရွာကြားမှာတိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ကမန်ပန်ကျေးရွာအတွင်းကိုလက်နက်ကြီးလက်နက်ငယ်နဲ့ပစ်ခတ်တာကြောင်းဖျားကြောင်းဝင်းတွေကနေရင်တလုံးနဲ့ကားစီးပျက်စီးခဲ့ကြောင်းဒေသခံတွေကပြောပါရယ်အဲ့ဒီပစ်ခတ်မှုဖြစ်ပြီးတဲ့နောက်မန်ပန်ရွာသားတွေဟာနံမတီးမျိုးဘက်တင်းဆောင်သူတွေရှိခဲ့တယ်လို့တချို့ကတော့တောတောင်တွေထဲမှာထွက်ပြေးပုန်အောင်နေကြပါရယ်တနိုင်ဖားကန်နဲ့မူကောင်းမျိုးနယ်တွင်ကလီဒိုလန်တစ်လျှောက်မှာပြီးခဲ့တဲ့စက်တင်ဘာလကုန်လောက်ကတည်းကစပြီးတိုက်ပွဲတွေဇက်တိုက်ဆိုသူတို့ဖြစ်နေတာပါဒေသခံတွေကတော့တနိုင်ဘက်ကိုလူသူလက်နက်ခဲယမ်းနဲ့ရိတ်ခါပို့တဲ့စစ်ကြောင်းတွေကို KIA ကအပေါ်ကနေအပြန်ခီးမှကြားဖြတ်တိုက်ခိုက်တာဖြစ်နိုင်ကြောင်းသုံးသပ်ကြပါရခင်ဗျာ။